မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့3နှစ်ပြည့်ရန်ကုန်မြို့ရဲ့လမ်းမတွေတိတ်ဆိတ်ငြိမ်သက်နေပြီးလုံခြုံရေးတပ်ဖွဲ့တွေပဲတွေ့နေရပါတယ်။လူတွေကအပြေမထွက်ဘဲနဲ့အိမ်ထဲမှာပဲနေပြီးတော့တိတ်ဆိတ်မှုနဲ့ဆန္ဒပြဖို့နှိုးဆော်ထားတဲ့အချိန်မှာတိုင်းပြည်ရဲ့မြောက်ပိုင်းမှာတော့တိုက်ပွဲတွေပြင်းထန်ဖြစ်ပွားနေပါတယ်။စစ်ကောင်စီတပ်ကိုဆန့်ကျင်တဲ့တော်လန်စစ်တွေဆင်နွှဲနေပါတယ်။ဒီလက်နက်ကင်ပြိပခါတွေကြမှာတော့လူတွေတန်းနဲ့ချီပြီးတော့အိုးမဲ့အိမ်မဲ့ဘွားရောက်ခဲ့ရတာပါ။အဲ့ဒီထဲမှာဒီမိုကရက်တစ်မြန်မာအသံ DVV ကသတင်းတော်တွေလည်းပါဝင်ပါတယ်။ဒါပေမဲ့သူတို့ကသတင်းတွေကိုတော့တိုင်းပြည်ရဲ့ပြင်ပကနေဆက်ပြီးတော့ပို့နေစေပါ။ DVV အတွက်ပြည်ပကသတင်းတွေထုတ်လွှင့်ရတဲ့အသံလွှင့်ဌာနတစ်ခုဖြစ်နေရက်တည်ရတာကအဆန်းတော့မဟုတ်ပါဘူး။စစ်အုပ်ချုပ်ရေးမတိုင်ခင်1992ခုနှစ်နော်ဝေနိုင်ငံမှာ DVV ကိုစပြီးတော့တည်ထောင်ခဲ့တာပါ။အရသာအစိုးရလက်ထက်ကြတော့မြန်မာပြည်ထဲကိုပြောင်းရွှေ့ပြီးတော့လုပ်ငန်းလဲပတ်ပြီး2021ခုနှစ်မှာတော့တိုင်းပြည်တွေကနေပြန်ပြီးတော့ထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။အရင်ကလည်းအပြင်မှာရပ်တည်ခဲ့မှုတွေဆိုတဲ့အတွေ့အကြုံရှိပေမဲ့လုပ်ငန်းလဲပတ်ရတဲ့အခက်အခဲကတော့ရှိနေသေးပါ
။ It's harder in fact because we had to rebuild everything.
ပို့ပြီးတော့ခက်ခဲပါတယ်တကယ်တော့ကျွန်တော်တို့အားလုံးကိုပြန်တည်ဆောက်ရတာပါအစကနေတစ်ခုချင်းပြန်ဆရတာပါကျွန်တော်တို့ပြေးရပါတယ်ပြန်ဖွဲ့စည်းရပါတယ်ပြန်တည်ဆောက်ရပါတယ
်လွတ်လပ်တဲ့သတင်းတွေအပေါ်မှာကန့်သက်ပိတ်ပင်ခံရခြင်းမှာတော့ DVB နဲ့တခြားသတင်းဌာနတွေကပြည်ပကနေဒီလိုမျိုးသတင်းတွေကိုထုတ်လွှင့်ပေးနိုင်မှုစ조사လှုပ်ဆောင်နေတာပါ
I think the media become a crucial country.
သတင်းဌာနတွေကတိတ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။သတင်းတူတွေကိုပြန်ပြီးတုံ့ပြန်ဖို့၊ဝါဒဖြန့်တာတွေကိုတုံ့ပြန်ဖို့၊ပကတိအခြေအနေမှန်ဖြစ်ပျက်နေတာတွေကိုအမှန်တိုင်းပြောနိုင်ဖို့ပါ
။ပြည်ပခဖြစ်ပွားတဲ့နေရာကသတင်းတွေရယူနိုင်မှုအတွက် citizen journalist လို့ခေါ်တဲ့ယုံကြည်ချက်အရာလှုပ်ဆောင်နေတဲ့လူမှုသတင်းသမားတွေအများအပြားရှိပါတယ်။သူတို့ဒါမရှိခဲ့ဘူးဆိုရင်သတင်းတွေကမှန်မှန်မှန်ဆိုတာကိုအတီးပြုချက်ရယူနိုင်မှုမဖြစ်နိုင်ဘူးလို့ပြည်ပသတင်းဌာနမှာအလုတ်လုတ်ကိုင်းနေသူတွေကပြောပါတယ်။ထိုင်းနိုင်ငံချင်းမိုင်လိုမျိုးကြီးတွေမှာပြည်ပသတင်းဌာနတချို့ခိုးလုံပြီးတော့သတင်းလုပ်ငန်းကိုလဲပတ်နေကြရပါတယ်။ Frontier မြန်မာသတင်းဌာနကသတင်းတောက်တွေကပြည်ရင်းကနေရဖို့ခတ်တဲ့သတင်းတွေကိုရအောင်စူးစောင်းနေပါတယ်။သူတို့အတွက်လုံခြုံပါမယ်ဆိုတဲ့အာမခံချက်တော့ဘာမှမရှိပါဘူးလို့Frontier မြန်မာကိုစတင်တည်ထောင်သူအမှုဆောင်အုပ်ချုပ်ရေးမှူးကိုစန်နီဆွေကပြောပါတယ
် Security protocols that we follow
လုံခြုံရေးအရာလိုက်နာရမယ့်စည်းကမ်းတွေရှိပါတယ် Online ပဲဖြစ်ဖြစ်အပြင်မှာပဲဖြစ်ဖြစ်လူတူဦးချင်းစီရဲ့လုံခြုံရေးအရာလိုက်နာရမယ့်စည်းကမ်းတွေပါကျွန်တော်တို့တိတ်ကိုဂျူးဆိုက်ရပါတယ်ဘာပဲလှုပ်ရှားလှုပ်ရှားဒါပေမဲ့လူတွေအဖမ်းခံရတာတွေလည်းရှိပါတယ်မမျှော်လင့်ပဲအဖမ်းခံရတာပါ
အရေးကြီးတဲ့လုံဆောင်ချက်တွေအတွက်အမှတ်တရလှုပ်ရှားမှုဓာတ်ပုံတွေကို Frontier သတင်းဌာနရဲ့နေရံမှာတွေ့ရပါတယ်။ DBB အတန်လွှင့်ဌာနဆိုရင်လည်းသူတို့ရခဲ့တဲ့စုတွေကိုတန်းစီပြီးတော့ပြသထားပါတယ်။ကြံခဲ့တဲ့ထားခဲ့ရတဲ့မိသားစုတွေလှုပ်ဖို့ကြိုင်ပတ်တွေအားလုံးအတွက်အမှတ်တရပါ
။ We try not to communicate with our family member.
ပြည်တွင်းကကျွန်တော်တို့မိသားစုတွေနဲ့အဆက်အသွယ်မလုပ်ပါဘူး။ဆက်သွယ်ရင်နောက်ကလိုက်လို့ရပါတယ်။မိသားစုဆွေမျိုးအရင်းနေနဲ့ဆက်သွယ်တာတွေအားလုံးကိုကျွန်တော်တို့ကဖျက်ထားပါတယ်
။ဘလို့အခက်ခဲတွေပဲရှိရှိ Frontier မြန်မာသတင်းဌာနကတော့ပြတ်သားတဲ့ရည်မှန်းချက်နဲ့အလုပ်လုပ်နေတယ်လို့ပြောပါတယ်
။ I think our job is to monitor
ကျွန်တော်တို့ကဘာတွေဆက်ဖြစ်နေလဲဆိုတာစောင့်ကြည့်ဖို့ပါ။အထူးသဖြင့်စစ်တပ်ကအာဏာသိမ်းပြီး၃နှစ်ပြည့်လာတဲ့အချိန်သတင်းဖြစ်ပျက်နေတာတွေကိုကျွန်တော်တို့အမြဲမပြတ်မျက်စိနှာစွန့်ကြည့်နေပါတယ်။
ဒီသတင်းဌာနတွေဟာပြည်ပကနေပြီးတော့လွတ်လပ်တဲ့သတင်းတွေကိုဖျက်ဝေနိုင်မှုအတွက်အရေးကြီးတဲ့သတင်းအရင်းမြစ်တွေအဖြစ်ဆက်လက်ရပ်တည်နေကြဆဲဖြစ်ပါတယ်ရှင်။